ဆရာဦးဆိုင်ကျော်ညိုခင်ဗျာရှမ်းပြည်ညွေကော်မတီကဦးဆောင်ကျင်းပနေတဲ့ဒေရှမ်းနိုင်ငံရေးပါတီဒီရဲ့ဆွေးနွေးပွဲဒီနေ့စတင်ကျင်းပနေတယ်ဆိုတော့အဓိကပေါ်လေဘလို့ကောင်းစဉ်တွေများဆွေးနွေးပြစ်ခဲ့ကြပါလေဗျာ
ပါတီတွေတဲ့ဆွေးနွေးနေကောင်းစဉ်ရတာအဓိကအဖြစ်၃ခုပေါ့နော်မြို့သားရင်ကျန်းစီရင်နဲ့ရင်းချမ်းရေးဆိုင်ရာအကျုပ်ချက်များပေါ့နော်ဖက်ဒရယ်ဒီဆောက်ရေးဆိုင်ရာမူဝါဒများပေါ့နော်အဲမူဝါဒအောက်မှာတော့ကောင်းစဉ်ကွဲတွေဆိုရှိတာပေါ့ဗျာအစိုးရပုံစံအောင်ဘယ်လိုတောင်းလဲအနာခွဲဝေရေးဥပဒေပြုရေးတွေတရားစီရင်ရေးတွေဖွဲ့စည်းပုံခုံရုံးတွေရေးကောက်ဝဲစနစ်တွေပေါ့နော်အမျိုးသားတန်းတွေကိုယ်ပိုင်ပြတ်တန်းခွင့်နဲ့ဒီမိုကရေစီတို့ရဲ့အသေးပဲဖွင့်ဆိုခြင်းပေါ့နော်အင်ကန်နာလေးပေါ့နော်သုံးပိုင်းကိုတက်ရောက်လာတဲ့နိုင်ငံရေးပါတီများအနေပြီးတော့ဆွေးနွေးတွားတာရှိပါတယ်အကြံပြုစာတမ်းနဲ့ဆွေးနွေးချက်တွေနဲ့ဆွေးနွေးတွားတာရှိပါတယ
်ဒီစည်းဝေးမှာလာမဲ့ဒီ21ရာစုပင်လုံညီလာခံမှာတက်ရောက်ဖို့အတွက်ပေါ့လေဒီဆွေးနွေးမဲ့အကြောင်းအရာတွေရောဆွေးနွေးတာမျိုးတွေရှိတယ်လို့လည်းကြားပါတယ
်ဟုတ်ကဲ့အဲအတိအကျတော့21ရာစုပင်လုံမှာကျွန်တော်တို့လုပ်တာ21ရာစုပင်လုံကိုအထောက်ပံ့ဖြစ်စေဖို့အတွက်ပဲဖြစ်ပါတယ်ကျွန်တော်တို့ဆွေးနွေးတဲ့အကြောင်းအရာမှာလည်းအမျိုးသားရင်ကြားစီရင်နဲ့ငင်းချင်းဆိုင်ရာအကြံပြုချက်တွေပါမယ်နိုင်ငံရေးမူဝါဒဖြစ်တဲ့ကျွန်တော်တို့ Federal Democracy တောင်းမယ်ဆိုတော့ Democracy ကဘယ်လိုလဲ Federal ကတော့ဖြစ်တဲ့ Federal အမှာတော့ဖြစ်ဘယ်လိုဖြစ်တင်လဲဆိုတဲ့အကြောင်းအရာတွေကိုကျွန်တော်တို့ဒီမှာဆွေးနွေးကြခြင်းဖြစ်ပါတယ
်ဆရာဒီနေ့ဆွေးနွေးဖို့ပေါ့လေဒီရှမ်းပြည်နယ်တဲကနိုင်ငံရေးပါတီတွေဘယ်လားတခြားသောဘယ်လိုဖွဲ့စည်းတွေများတက်ရောက်တယ်မျိုးရှိလဲဆရာ
ဒီနေ့19ပါတီလာတယ်ပေါ့လေ NLD ကတော့အကြောင်းမလာခဲ့နိုင်ဘူးလေ။တောင်ချီချေဆိုင် CSO လေ။ကျွန်တော်တို့ CSSU မှာပါဝင်နေတဲ့နိုင်ငံအဖွဲ့အစည်းများဖြစ်ကြတဲ့ RCSS တို့ SSPP တို့နော်။နောက်ပြီး SSA ရှန်ကျောက်ပြီးပစ်ပေါ့နော်။တက်ရောက်ကြပါလေ။အဲ့တော့ပါတီအနေနဲ့ဆိုရင်တော့19ပါတီဖြစ်ပြီးတော့ CSSU member များအပါအဝင်ကျန်တဲ့ CSO များအလုံးစုံဖွဲ့ပေါ့နော်။တက်ရောက်ကြပါလေ။
တက်ရောက်လာတဲ့19ပါတီရောဒါတိုင်းသားလက်နက်ကိုင်အဖွဲ့တွေရောဒီဆွေးနွေးတဲ့အကြောင်းအရာတွေအကုန်လုံးကိုဒီ21ရာစုပင်လုံညီလာခံကျင်းပတဲ့အခါမှာတပါးတည်းယူဆောင်ပြီးတော့ဒါတင်ပြမဲ့သဘောမျိုးလားဆရာ
ကျွန်တော်တို့ဒီတောင်ဆန်းစုကြည်လဲမှာကြားရတာရှိပါတယ်အခုလက်ရှိအစိုးရ policy ကဒီကောက်ပွဲမှာအနိုင်မရတဲ့ပါတီတွေရောတော့ဖြင့်အခြားတော့အနိုင်မရတော့အဖွဲ့များပြီးတော့ CSO များနဲ့ပူးပေါင်းလုပ်ဖို့ဆိုပြီးတော့ပြောထားတဲ့စကားမူဝါဒရှိပါတယ်ကျွန်တော်တို့ရှမ်းပြည်ပါတီတွေထဲမှာနိုင်တာတွေလည်းနည်းနည်းပဲရှိပါတယ်ဒီလိုပဲနောက်ပြီးတော့ရှမ်းမှာရှိတဲ့ CSO တွေပေါ့နော်အခုကျင်းပမဲ့ညီလာခံမှာတက်ရောက်ဆွေးနွေးရရင်တော့ဖြင့်ကျွန်တော်တို့တက်ရောက်ခွင့်မရတဲ့နိုင်ငံရေးပါတီဖြစ်စီဒါမှမဟုတ်ကျွန်တော်တို့လည်းနှိပ်ဖက် CSO အဖွဲ့အစည်းတွေဖြစ်စီတို့ရဲ့ငြိမ်းချမ်းရေးအပေါ်မှာနောက်ပြီးတော့ပြည်အောင်စုတည်ဆောက်ရေးအပေါ်မှာတို့ရဲ့အကြံပြုချက်တွေဆိုတော့ကျွန်တော်တို့ကဆွေးနွေးပြီးတော့ကျွန်တော်တို့ပါတီတစ်ခုတည်းကိုလည်းပြောတာမဟုတ်ပါဘူးတခြားဒီမှာလည်းအနိုင်ရတဲ့ပါတီတွေလည်းရှိပါတယ်အဲ့ဒါဒီရှမ်းပြည်နယ်မှာရှိတဲ့ပါတီတွေအားလုံးရဲ့အတန်တွေလည်းပါတော့အောင်ဆိုပြီးတော့ကျွန်တော်တို့ကရည်ရွယ်ကျင်းပရခြင်းဖြစ်ပါတယ်အတိအကျရည်ရွယ်ချက်တော့ဖြစ်ငြိမ်းချမ်းရေးကျေးပပြုလို့မဲ့ဝင်းချင်းညီလာခံတော့အထောက်အကူပြုဖို့ပဲဖြစ်ပါတယ်
ဆရာဦးဆိုင်ညွန့်ခုလို့ပြေးကြပြေးတာကျေးဇူးများတင်ပါတယ်ဗျ
ဟုတ်ကဲ့ပါ